မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်မတ်လ5ရက်နေ့တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိคลိုင်းဒိုမီတာ16.25ရူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်စီးရီးယားနိုင်ငံအရှေ့ပိုင်းဂူတန်ဒေသတွင်းကိုလူသားချင်းစာနာမှုအကူအညီတွေဒီကနေ့ရောက်ရှိသွားပါပြီ။ရန်ကုန်မှာတော့လွတ်လပ်စွာဆန္ဒပြခွင့်အပေါ်လွှတ်တော်ရဲ့ကန့်သက်ချက်သစ်တွေကိုဆန္ဒပြနေကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမြင့်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းနားဆင်ရမယ့်သတင်းတွေကတော့အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးသားစည်းရုံးတို့ရဲ့တိုက်ပွဲသတင်း။နောက်ပြီးတော့ဒီအလုံသမားတွေကိုအ ਨੇ ဆုံးလောက်ခလာစာငွေကျပ်4,800သတ်မှတ်ပေးဖို့ဒီကနေ့အ ਨੇ ဆုံးအခကျင်းွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကဆုံးဖြတ်လိုက်ပါတယ်ဒီအပေါ်မှာအလုံသမားကိုယ်စားလှယ်တွေကျင်းနေကြပါရဲ့လား
9,600 မရတဲ့ပုံမှာတော့ကျွန်တော်တို့ပုဂ္ဂလိကအမြင်အနေနဲ့တော့ကျွန်တော်တို့ရှင်းနိုင်မှုမရှိဘူးအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ရှိတယ်ကျွန်တော်
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်ကအင်ဂျီယာမဲတွေအတွက်အစီမံကိန်းသတင်းစတီးထပ်ပို့ပြီးတော့ခိုင်မာတဲ့စစ်သားကိုသိပ္ပံပညာရှင်တွေတက်ခွဲဆန်းသက်ထုတ်လုပ်လိုက်တဲ့သတင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်
စီးရီးယားနိုင်ငံကတဘုံထင်းချုပ်ရာဂူတာအရှေ့ပိုင်းဒေသအတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရင်တန်းဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့ကဒီကနေ့တင်းနှင်းလာနေမှာပြောဆိုပါတယ်။ကုန်တင်က46ဆင်းပါရင်တန်းမှာတော့လူပေါင်း 28,500 အတွက်12ရက်ခန့်နဲ့စေဝါအထောက်အပံ့တွေတည်ဆောင်ခဲ့တယ်လို့ ICRC ရဲ့စီးရီးယားကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့အသက်ကယ်ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုတော့တည်ဆောင်ခွင့်မရခဲ့ဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာရုံးကပြောပါတယ်။အခုညီပေးရေးအဖွဲ့တွေကလည်းသူတို့ပေးပို့တဲ့ပစ္စည်းတွေကိုဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်လို့အရင်ကဝေဖန်ပြောဆိုခဲ့တာတွေလည်းရှိပါတယ်။ဂူတာအရှေ့ပိုင်းဒေသတွင်းကိုဒီကနေ့အခုညီပေးရေးရှင်နဲ့ဝင်ရောက်ခွင့်ရတာကတော့သတင်းသုံးဖန်နိဗာအတွက်ပထမဆုံးအခြေအနေဖြစ်ပါတယ်။ဂူတာအရှေ့ပိုင်းကလူပေါင်း၄သိန်းအပါအဝင်နိုင်ငံတော်ကအရက်သားတွေထံအခုအညီပေးနိုင်ရေးရက်ပေါင်း30အပြစ်ခတ်ရက်ဆဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုခဲ့တာဖြစ်ပြီးဒီလိုတောင်းဆိုပြီးသတင်းတစ်ပတ်ကျော်လာချိန်အထိတက်ရောက်မှုရှိတဲ့လက္ခဏာတော့သိပ်မတွေ့ရပါဘူး။တစ်ချိန်တည်းမှာပဲစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ခံထားတဲ့ရုရှားကနေ့စဉ်9နာရီတိုက်ခိုက်မှုရက်ဆဲချောင်းကြေညာထားတယ်လို့မြို့တော်ဒမတ်စကတ်အစွန်ပိုင်းကအရက်သားတွေထွက်ခွာမဲ့အရေးကိုတဘုံတွေကဟန့်တားနေတယ်လို့စီးရီးယားအစိုးရကလည်းဆွဆွဲပြောဆိုနေပါတယ်ရှင
်။အမေရိကန်နိုင်ငံကိုနိုင်ငံခြားကတင်သွင်းလာတဲ့သမ္မတနဲ့အလူမီနီယံပေါ်အခွန်တိုးဖို့ရှိရမှာဘယ်နိုင်ငံကမှကွင်းလွှတ်ခွင့်ပေးဖို့သမ္မတဒေါ်နယ်ထရမ့်အနေနဲ့အစီအစဉ်မရှိကြောင်းအင်ပီရယ်ကုန်သွယ်ရေးအကြံပေးပီတာနဗာရိုကဆိုလိုက်ပါတယ်။သမ္မတတင်သွင်းမှုပေါ် 25 ရာခိုင်နှုန်းနဲ့အလူမီနီယံတင်သွင်းမှုပေါ် 10 ရာခိုင်နှုန်းအခွန်ကောင်းမဲ့နောက်ဆုံးအသေးစိတ်အချက်လက်တွေကိုတော့အခုသတင်းပတ်ကုန်ဒါမှမဟုတ်ရှေ့ပတ်စောပိုင်းနဲ့ထုတ်ပြန်မယ်လို့မစ္စတာနဗာရိုကCNN သတင်းဌာနကိုပြောလိုက်ပါတယ်ဒီအဓိကသတ္တုပစ္စည်းတွေပေါ်အခွန်တိုးကောက်မဲ့သမ္မတထရမ့်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးစီးပွားရေးအမြင်ရှိတဲ့ Republican အမတ်တွေအပြင်အမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့ကနေဒါနဲ့ဥရောပသမ္မတတို့ကလည်းပြစ်တင်ဝေဖန်နေကြပါတယ်ဒါပေမဲ့အင်ပီရယ်ချန်ပေးနဗာရိုကတော့အခုလိုအခွန်တိုးကောက်မှုဟာအမေရိကန်မျိုးသားလူကြုံရေးနဲ့စီးပွားရေးတည်ငြိမ်ရေးအတွက်အကာအကွယ်ပေးဖို့ဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်ဒါအပြင်American ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတွေလူလားသလိုတကဘာလုံးကိုအခွန်တိုးမကောက်ပဲနိုင်ငံတချို့ကိုပဲသက်သက်မမတ်ပြစ်မှတ်ထားအခွန်တိုးကောက်ရေးကိုလည်းနဗာရိုကပယ်ချခဲ့ပါတယ်။အင်ပီရယ်ချန်ပီယံနဗာရိုကဆက်ပြီးသမ္မတထရမ့်အနေနဲ့ပပေါင်းစုံကိုနားထောင်ပြီးမှဒီဆုံးဖြတ်ချက်ကိုခက်ခက်ခဲခဲချခဲ့ရတာဖြစ်တဲ့သူ့အနေနဲ့လည်းသမ္မတဆုံးဖြတ်ချက်မှန်တယ်လို့ထင်တယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
။အီတလီရွေးကောက်ပွဲမှာတော့ပြက်ပြက်သားသားအနိုင်အရှုံးမရှိခဲ့တာကြောင့်ဒီကနေ့တနင်္လာနေ့မှာလွတ်တော်အမှတ်နေရခမန်းချက်တွေနဲ့မရေမရအခြေအနေဖြစ်နေပြီးအရင်ကတည်းကရှုပ်ထွေးနေတဲ့အီတလီမှာညွန်ပေါင်းဖွဲ့ရင်ညှိနှိုင်းချက်တွေကတော့နောက်သတင်းပတ်တွေနဲ့ချီအချိန်ယူရမှာဖြစ်ပါတယ်။တချိန်ကအစွန်းရောက်တယ်လို့ယူဆခံရသူတွေအများအပြားပါတဲ့လူကြိုက်များတဲ့ကိုယ်စားလှယ်တွေကိုမနေ့တနင်္ဂနွေနေ့မှာအီတလီပြည်သူထက်ဝက်လောက်ကမဲထည့်ခဲ့ကြတာပါ။အီတလီရဲ့နိုင်ငံရေးစနစ်ကိုမြေလှမ်းလိုနေတဲ့အစင်လာကိုဆန့်ကျင်တဲ့ Momento 5 Stella M5S Party နောက်ရွှေ့ပြောင်းနေကိုမောင်းထုတ်ခြင်းတဲ့ Liga Party တို့ကအကြီးအကျယ်ထောက်ခံမှုရခဲ့တဲ့အနေအထားရှိပါတယ်။ လွတ်တော်မှန်နေရအတိအချထွက်လာဖို့ကရက်ပေါင်းများစွာအချိန်ယူအောင်မှာဖြစ်ပြီးအစိုးပိုင်းခန့်မှန်းချက်တွေအရတော့ M5S ပါတီကမေရလ32ရာဂိုင်းလုံးလောက်ရပြီးပါတီတစ်ခုတည်းအနေနဲ့အများဆုံးထောက်ခံမဲ့ရသူအဖြစ်ထွက်ပေါ်လာနိုင်ပါတယ်လီဂါပါတီပါဝင်တဲ့ဆယ်ဗီယိုဘာလူစကိုနီရဲ့လက်ရဝါဒီမဟာမိတ်တွေကတော့မေရလရဲ့36ရာဂိုင်းလုံးလောက်ရမယ့်အနေအထားရှိနေတာကြောင့်အစိုးရဖွဲ့နိုင်ရေးလိုအပ်တဲ့အောက်လွှတ်တော်အမှတ်နေရာ316နေရာမှာအမှတ်နေရာ248နေရာကနေ268နေရာလောက်အထိရရှိနိုင်တာပါလက်ရှိအာဏာရဗဟိုလက်ဝဲရင်းဒီမိုကရက်တစ်ပါတီကတော့ထောက်ခံမှုတည်တည်တသာကျဆင်းခဲ့ပါတယ်အီတလီနိုင်စင်သတင်းစာကတော့အလုံးပြောင်းလဲတော့မယ်လို့ဒီကနေ့တင်းနှလာနေမှာကြေညာသွားပါတယ်ရှင်
အမေရိကန်အနေနဲ့အရင်စစ်ဖြစ်ခဲ့တဲ့ဗီယက်နမ်နိုင်ငံကိုတမန်ဝင်ပထမဆုံးအဖြစ်လေရင်တင်စစ်သမောကြီးဆေးလွှတ်လိုက်ပါပြီ1995ခုနှစ်မှာအဆုံးသတ်ခဲ့တဲ့ဗီယက်နမ်စစ်ပွဲအပြီးခရက်ကဆိုရင်နျူကလ িয়ার စွမ်းအင်သုံးစစ်သမောကြီးကိုအခုလိုဆေးလွှတ်တာဟာတောင်တရုတ်ပင်လယ်ထဲတရုတ်ရဲ့စစ်ရေးချက်ထွေမှုတွေကိုဟန်တားဖို့အမေရိကန်နဲ့ဗီယက်နမ်ပူးပေါင်းကြိုးပမ်းကြဲလို့အများယူဆထားကြပါတယ် USS Carl Vinson လို့မည်ပေးထားတဲ့ဒီစစ်သမောကြီးတဲ့ရေတသား6000နဲ့အတူမြန်နှုန်းမြင့်စစ်သမောငယ်တွေကာကွယ်ဖြတ်စည်းရေးတိုင်ရင်တော့ပါသွားပြီးဗီယက်နမ်စစ်ကမ်းမြို့တနန်းကို9ရက်တာခီဒီနေ့စထွက်သွားပါပြီအမေရိကန်အနေနဲ့အခုလိုလေရင်တင်တမောအကြီးစားကိုဗီယက်နမ်ကိုဆစ်လွတ်တာကပထမဆုံးအချိန်ဖြစ်ပေမဲ့မကြာခင်နှစ်တွေတည်းအရင်ရန်ဘက်ဒီနှစ်နိုင်ငံအကြားဆက်ဆံရေးတွေပြန်ကောင်းလာတာကြောင့်စစ်တမောအငယ်စားတွေကိုတော့အရင်တည်းကဆစ်လွတ်ခဲ့ပူပါတယ်အရင်ရေတက်တင်မောအငယ်ဆစ်လွတ်မှုတွေထဲမှာ2016ခုနှစ်တည်းအမေရိကန်ရေငုပ်တင်မော USS Frank Cable နဲ့အဝေးထိန်းဒုံးပါတဲ့ကာကွယ်ရေးဖြတ်တင်မော USS John S. McCain တို့ကိုကင်မရန်ပင်လယ်အော်စစ်ကမ်းကိုဆေးလွတ်ခဲ့တာလည်းပါပါတယ်တကယ်တော့ဒီပင်လယ်အော်ဟာဗီယက်နမ်စစ်ပွဲတုန်းကအမေရိကန်ထောက်ပို့တပ်စခန်းတွေအဓိကခြေချလှုပ်ရှားခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယက်အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှင်လာနေ့သတင်းတွေကိုကြီးညာနေတာဖြစ်ပါတယ်ငင်းချန်းစွာဆူဝေးခြင်းနဲ့ငင်းချန်းစွာစီတန်လှဲ့လှဲ့ခြင်းဆန်ရဥပဒေပြင်ဆင်ချက်တွေကိုကန့်ကွက်တဲ့အနေနဲ့ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်မြို့မှာငင်းချန်းစွာဆန္ဒပြကြပါတယ်မတရားတဲ့ဥပဒေမှန်သမျှတာဝန်အရာဖိစံကြအဝေးပန်းမခံနိုင်ရင်ပြည်သူတွေကဥပဒေဘောင်အတွင်းကသဘောထားတွေကိုထုတ်ပေါ်တာခွင့်မပြုခြင်းရင်ဒီမိုကရေစီနိုင်ငံရေးလုံးလုံးမဖြစ်ဘူးဆိုတာတွေအပါအဝင်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုဆန္ဒပြသူတွေကကင်ဆောင်ဆန္ဒပြနေကြတာဖြစ်ပါတယ်ငင်းချမ်းစွာဆူဝေးခြင်းငင်းချမ်းစွာစီတံလှည့်လည်ခြင်းဆိုင်ရာဥပဒေပြင်ဆင်ချက်ကိုဖျက်သိမ်းပေးဖို့လဲတောင်းဆိုပါတယ်ငင်းစုစီဥပဒေကိုပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူတွေအကြံပြုစာပေးပို့နိုင်ဖို့အမျိုးသားလွှတ်တော်ကထုတ်ပြန်ထားတာပါပြင်ဆင်ချက်အရနိုင်ငံနဲ့အများပြည်သူကိုထိပါမှုမရှိမှဆန္ဒပြခွင့်ဆန္ဒပြဖို့စီစဉ်သူတွေအနေနဲ့ကုန်ကြစည်ရိတ်နောက်ဒီကုန်ကြစည်ကိုဘယ်ခါရတယ်လဲဆိုတာကိုတင်ပြဖို့ဆန္ဒပြသူတွေအနေနဲ့နိုင်ငံနဲ့အများပြည်သူကိုထိပါရင်ဒီလိုထိပါတဲ့ဆန္ဒပြပွဲကိုထောက်ပံ့သူတွေကိုလည်းထောင်ဒဏ်၃နှစ်ငွေဒဏ်အကန့်အသတ်မရှိကြားခံဖို့စတာတွေပါဝင်ပါတယ်။အရက်ဖက်အဖွဲ့အစည်းတွေတတိပုဂ္ဂလတွေပူးပေါင်းစီစဉ်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြပွဲမှာတော့ရန်ကုန်တိုင်းအစိုးရကဆန္ဒပြခွင့်ပိတ်ထားတဲ့မြို့နယ်၁၁ခုထဲမှာပါတဲ့မြို့နယ်တွေကိုလည်းဖျက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အထူးကိုယ်စားလှယ်ဖွဲ့ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။အနာရလာပြီးခုနှစ်ခန့်အတွင်းတောင်ကိုရီးယားကိုယ်စားလှယ်ဖွဲ့နဲ့လူသိရှင်ကြားပထမဆုံးတွေ့ဆုံခဲ့တဲ့ကင်ဂျွန်အွန်အနေနဲ့ဒီအဖွဲ့ကိုညစာတက်ခင်းအခမ်းအကဲကြောင့်သတင်းတွေမှာဖော်ပြနေကြပါတယ်။အဖွဲ့ဝင်ဆယ်ဦးပါတဲ့ဒီအထူးကိုယ်စားလှယ်ဖွဲ့ကိုသမရမွန်ချေအင်းရဲ့အထိတ်တန်းအမျိုးသားလုံခြုံရေးချန်ပေချုံအွန်ယွန်ကဦးဆောင်ပြီးပြုံရဲမြို့တော်ကိုဆိုးမြို့တော်ကနေရှာရှာပါပါတိုက်ရိုက်လေနဲ့ရောက်လာခဲ့ကြတာပါ။ကိုရီးယားကျွန်းဆယ်အတွင်းနျူကလ িয়ার ကင်းစင်နဲ့ထောက်ရငင်းချင်းအတွက်တောင်ကိုရီးယားသမရအခိုင်အမာယုံကြည်ပြီးမှားလိုက်တာတွေကိုမြောက်ကိုရီးယားကိုရှင်းပြဖို့အခုလိုလာခဲ့ကြတာပါ။အထူးကိုယ်စားလှယ်ဖွဲ့ကောင်ဆောင်ချွန်ကအခုလိုရှင်းပြတာအပြင်မြောက်ကိုရီးယားနဲ့အမေရိကန်ပါဝင်နိုင်ငံတကာဆွေးနွေးပွဲတွေပြန်ဆက်နေအောင်လမ်းစရှာဖွေရေး အလေးနဲ့ဆွေးနွေးတော့ဖို့ရှိတယ်လို့ဆွေးမျိုးတော်ကလည်းမထွက်ခါခင်သတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့လည်းမကြခင်လို့ဖို့စီစဉ်ထားတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရဲလက်ချက်မှုတွေကြောင့်ဒီတွေ့ဆုံရေးကြိုးပမ်းမှုပေါ်အခက်အခဲဖြစ်စေနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။အမေရိကန်အနေနဲ့ရှေ့လာတဲ့တောင်ကိုရီးယားနိုင်ငံနဲ့ပူးတွဲချင်ပါမယ့်စည်းရဲလက်ချက်မှုတွေကိုဆက်လုပ်မယ်ဆိုရင်မြောက်ကိုရီးယားဘက်ကလည်းပြန်လည်တုတ်ပြန်သွားမယ်အကြောင်းမြောက်ကိုရီးယားဆွေးရသတင်းအေဂျင်စီ KCN ကထုတ်ပြန်ထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံရဲ့ကုန်တင်ပို့မှုကပြီးခဲ့တဲ့နှစ်မှာကျဆင်းသွားပြီးတမ်းမြစ်ထားတဲ့တပ်တုနဲ့လက်နက်မှောင်ခိုးကူးတမ်းမှုတွေတိုးလာတဲ့ဆိုတဲ့အစီရင်ခံချက်တွေရှိနေတာနဲ့အတူမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတိုးမြင့်လာရဲ့တက်ရောက်မှုကိုတိုင်းတာဖို့အခက်အခဲတွေ့နေကြပါတယ်ရှင်
။တင်းငွေညကမင်းညကကျင်းပခဲ့တဲ့ American Oscar Academy ဆုပေးပွဲမှာအကောင်းဆုံးဇာတ်ကားဆုကို The Shape of Water ဇာတ်ကားကရရှိသွားပါတယ်ဒီကားကဇာတ်ကားမပြောတတ်တဲ့တန်ရှိရေးဝန်ထမ်းမျိုးသမီးတူထူးထူးခြားခြားရေးသတ္တဝါတစ်ကောင်နဲ့ချစ်ချွဲဝင်တဲ့အကြောင်းစိတ်ကူးရင်ပုံဖော်ထားတဲ့ဇလန်အသားပေးဒရာမာကပါဒီဇာတ်ကားရဲ့ဒါရိုက်တာ Guillermo del Toro ကိုလည်းအကောင်းဆုံးဒါရိုက်တာဆုချီးမြှင့်လိုက်ပြီးသူကမက္ကီကိုပါကြီးပြင်းခဲ့ရတာကြောင့်အခုလိုဆုမျိုးရဖို့မထင်ခဲ့မိဘူးအခုတော့မထင်တာတွေဖြစ်သွားပြီလို့ထုတ်ပြောခဲ့ပါတယ်အကောင်းဆုံးမျိုးသမီးတယောက်ဆောင်ဆုကတော့မင်းသမီးဖရန့်စ်မက်ဒေါ်မန်က3 billboards outside Ebbing Missouri ဇာတ်ကားနဲ့ရရှိသွားခဲ့ပါတယ်ဒီထဲမှာသမီးကိုတတ်တဲ့တရားခံကိုရအောင်ရှာပေးဖို့ဒေသဆိုင်ရာရဲဌာနကမယားမကတောင်းဆိုခဲ့တဲ့မိခင်နေရာမှာမင်းသမီးမက်ဒေါ်မန်တယောက်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တိန်ဂီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနင်္လာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။တနင်္ဂနွေလုံးဖြစ်ခဲ့တိုက်ခိုက်မှုရစရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအဝေးတို့ကြားအောက်ခြေပိုင်းမှာနယ်မြေအငင်းပွားမှုတွေတယံစာတထုတ်လုပ်မှုတွေနဲ့ပတ်သက်လို့တင်မာမှုတွေဖြစ်ပြီးတနင်္လာရီတိုင်းရေးပြမြို့နယ်ထဲမှာမတ်လ၄ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒါဟာဒီလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားသတင်းပတ်နှစ်ပတ်အတွင်းဒုတိယအကြိမ်မြောက်တိုက်ပွဲဖြစ်တာပါ။အကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးသားအစည်းအရုံးတို့ရဲ့အောက်ခြေပိုင်းကတက်တေကြားတင်းမာမှုတွေဖြစ်ခဲ့တာ2016ခုနှစ်ကစတင်ခဲ့ပါတယ်။မတ်လ၄ရက်နေ့တုန်းကတော့တနင်္လာရီတိုင်းရေပြူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်တာတွေရှိခဲ့တယ်ဆိုပြီးမွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပြပါဗျ။တ
ဝဲလမ်းမှာဆိုရင်တဝဲမော်တော်ကားလမ်းနော်။အဲ့တော့တင်းတိုင်တိုင်းဘက်ချမ်းမှာအဲ့ဒီရေပြည်နယ်တွင်းမှာအလဲခန်းရွာရှိတယ်။လဲခန်းရွာအဲ့ဒါမွန်ပြည်ကထင်းချုပ်တယ်နော်။အဲ့ဒီအလဲခန်းရွာရဲ့အရှိတ်ကဆမ်းမှာအဲ့ဒါမနေ့ကမနေ့ရှင်းနိုင်တွဲလောက်မှာနိုင်ဝက်လောက်မှာပဲသူဒီကမ္ဘာနဲ့လာဖြစ်ကြတော့
ပြခတ်တက်ခဲမှုရဲ့ဆေးရပူးတွဲစောင့်ကြည့်ကော်မတီ JMC အစည်းအဝေးတက်နေတဲ့ KNU ဘိုးကော်မတီဝင်လည်းဖြစ်ဗိဒဝဲခရိုင်ကအမြဲတမ်းကော်မတီဝင်တဦးလည်းဖြစ်တဲ့ဘရိုဘီးလေကတိုက်ပွဲဖြစ်တာမှန်ကန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးဆိုတဲ့အကြောင်းအခုလိုပြောပြပါဗျ။
အခြေအနေကတော့ဟိုစားပေါ့မင်းကကျွန်တော်နဲ့အဆက်အသွယ်ရတော့ဟိုစားပေါ့နော်။ဘိုးအဲ့တမှာဟိုစားပေါ့အလစ်စခန်းလာအဲ့ဒါအဆက်ဖြစ်တာပေါ့နော်။ဘာမှထိခိုက်မှုမရှိပါဘူးနော်။
မွန်ပြည်သက်ပါတီနဲ့ KNU ကြားမှာ2018ခုနှစ်ထဲမှာလဲတိုက်ပွဲတွေ၅ကြိမ်တည်းမနဲ့ဖြစ်ပွားခဲ့ကြောင်းဖြစ်ပွားမှုတိုင်းမှာမွန်ပြည်သက်ပါတီထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU ဘက်ကတစ်ထုတ်လုပ်မှုတွေလုပ်ရကနေပဋိပက္ခတွေဖြစ်လာရတယ်လို့လဲမွန်တရင်အေဂျင်စီကအက်ဒီတာနိုင်ပညာအောင်ကပြောပြပါဗျ။မန
စ်တော့ KNU နဲ့ဖြစ်တာစိတ်ကိစ္စပါပဲစိတ်ကိစ္စပါလေမြစ်တော့လဲမွန်ပြည်သက်ကစိတ်ပိတ်ထားတယ်အဲ့ဒီနေရာမှာဘောကမွန်ပြည်သက်မှာငင်းကြံရေးဟိုးကလေးကယူထားတဲ့65လို့2012ကတည်းကဆင်တက်တီအေရီးယားကိုစမ်းမပေးထားတော့မွန်ပြည်သက်အေရီးယားလို့ခေါ်တော့အိမ်မှာစမ်းမကျေယူလဲရင်းနှောင်းအိမ်မှာရှိခဲ့တယ်လေအပြင်ကလေးကဆိုတော့အဲ့မှာသူ့နဲ့သူ့နဲ့လို့လည်းပါကြည့်ကြတိတ်ကိစ္စနဲ့ပတ်သက်လို့ပဲအဲ့ဒါမွန်ကစိတ်ပိတ်ထားတယ်ဟိုကနေစိတ်ထုတ်တယ်ဆိုတော့အဲ့မှာမဖြစ်ကြတော့ဒီဟာကအောက်ခြေမှာအောက်ခြေကစီဝါရီလုတ်တဲ့ဟာတွေနဲ့ပဲဆိုင်တယ်လေ
ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းပြအစွန်မန်အောင်ကျေးရွာအရှိတ်ဘက်ဒေသမှာတစ်ထုတ်လုပ်နေတဲ့ KNU တပ်ရင်း16တပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သက်ပါတီဗဟိုလုံခြုံရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းပြအစွန်မန်အောင်ကျေးရွာအရှိတ်ဘက်9မိုင်အကွာဒေသမှာလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတစ်ခိုးထုတ်နေတဲ့တစ်ခုတ်သမား32ဦးနဲ့တကွာဆက်ရံနေရာတွေကိုလည်းမွန်ပြည်သက်ပါတီကဖမ်းဆီးမိခဲ့ပါဗါတယ်။ မွန်ပြည်သက်ပါတီနဲ့ KNU ကြားမှာနှစ်ဖက်တင်းမာမှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြေရှင်းမှုတွေလုပ်ခဲ့ရပါတယ်။ KNU ကရင်မျိုးသားအစည်းအရုံးကတော့မြန်မာအစိုးရနဲ့2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပြီးမွန်ပြည်သက်ပါတီကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နှစ်ပေါင်း30နီးပါးကြာအဖွဲ့အစည်းနှစ်ခုကြားမှာမဟာမိတ်ကောင်းတွေအဖြစ်ရပ်တည်လာခဲ့ပြီး2016ခုနှစ်လောက်ကစပြီးအောက်ခြေတပ်တွေကြားမှာနယ်မြေဆိုင်ရာအငင်းပွားမှုတွေစီးပွားရေးဆိုင်ရာကိစ္စတွေနဲ့တိုက်ပွဲတွေဖြစ်လာခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အလုသမားလုံအားကလာစာနဲ့ပတ်သက်တဲ့သတင်းကိုဆက်ပြီးပြောပြပေးကြပါမယ်။အလုသမား10ဦးနဲ့အထက်ရှိတဲ့မြန်မာတိုင်းနိုင်ငံလုံးကမိသည့်လုပ်ငန်းခွင်မှာမဆိုအလုသမား2ဦးကိုအနည်းဆုံးလုခလာစာငွေကျပ်4,800သတ်မှတ်ပေးဖို့အနည်းဆုံးအခအကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တရက်လုခ9,600အနည်းဆုံးရရှိဖို့အလုသမားတွေကြိုးပမ်းခဲ့ကြပေမဲ့လို့အလုရှင်တွေဘက်ကသဘောမတူတာမို့အစိုးရအလုရှင်အလုသမားကိုယ်စားလှယ်တွေနဲ့ပညာရှင်တွေပါဝင်တဲ့ကော်မတီအစည်းအဝေးကနေညှိနှိုင်းပြီးတော့သဘောတူညီခဲ့ကြတာပါ။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်မှာဒီနေ့ကျင်းပတဲ့အနည်းဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီရဲ့၅ချိန်မြောက်အစည်းအဝေးကနေတရက်လောက်ခလာစာအနည်းဆုံးငွေကျပ်4,800သတ်မှတ်ပေးခဲ့တယ်လို့ကော်မတီအစည်းအဝေးတက်ရောက်ခဲ့တဲ့လုံသမားကိုစလဲကိုနော်အောင်ကအခုလိုအတည်ပြုပါတယ
်။စည်းဝေးဆုံးမချက်ကတော့၂ချက်ပါ။10ဦးနဲ့အထက်လုပ်ငန်းတွေအကုန်လုံးအကျုံးဝင်တယ်ပေါ့ဗျာ။နောက်ဒုတိယအချက်က၄တနေ့လောက်လောက်ခလာစာ4,800ဒီနောက်ခုဆုံးဖြစ်တာပါခင်ဗ
ျအစည်းအဝေးကိုအစိုးရဘက်ကအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေတက်ရောက်ခဲ့ပြီးတော့လှုပ်ရှင်တဲ့အလုသမားကိုယ်စားလှယ်တွေအကြားညှိနှိုင်းဆွေးနွေးပေးကြတာပါအလုသမားတွေဘက်ကငွေကျပ်9,600ကနေ6,600ကျားတောင်းဆိုခဲ့ကြပြီးတော့လှုပ်ရှင်တွေဘက်ကတော့4,000နဲ့4,800ကျားပေးနိုင်ဖို့အကြိမ်ကြိမ်တွစ်ဆုံဆွေးနွေးခဲ့ကြတဲ့ရလက်အဖြစ်တနေ့ကိုအနည်းဆုံးလောက်ခလာစာ4,800ကျပ်သတ်မှတ်ခဲ့တာပါလုသမားတွေတောင်းဆိုနေတယ်လို့တရက်အနည်းဆုံးလုခလာစာ9,600မရတဲ့အပေါ်မှာမကျေနပ်ပေမဲ့လက်ရှိနိုင်ငံရဲ့စီးပွားရေးအခြေအနေတွေကြောင့်ညှိနှိုင်းမှုကိုလက်ခံခဲ့ရတယ်လို့လုသမားကိုယ်စားလှယ်ကိုနောင်ကဆက်ပြောပါတယ
်9,600မရတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့ကျွန်တော်တို့ပုဂ္ဂလိကအမြင်အနေနဲ့တော့ကျွန်တော်တို့ညှိနှိုင်းမှုမရှိဘူးအလုရှင်အလုသမားအစိုးရသုံးပွင့်ဆိုင်ရှိတယ်ကျွန်တော်တို့ဟိုဝင်းဝင်းပေါ့ဗျာဝင်းဝင်းလို့ပြောတာအခုအမှန်ကတော့ဝင်းဝင်းဝင်းပေါ့ဗျာနော်ဝင်းသုံးလုံးပေါ့အဲ့လိုဖြစ်အောင်ကကျွန်တော်တို့ပထမဦးဆုံးအလုပ်ရှင်တွေလည်းဝင်ဝင်တိုးဖို့လိုတယ်အလုပ်သမားတွေလည်းဝင်ဝင်တိုးဖို့လိုတယ်အစိုးရအနေနဲ့လည်းဝင်ဝင်တိုးဖို့လိုတယ်ဆိုရင်အစိုးရမူဝါဒတွေပြောင်းလဲဖို့လိုအပ်ပါတယ်ပေါ့ဗျာ
ပညာရှင်အနေနဲ့တက်ရောက်ခဲ့တဲ့စီးပွားရေးပညာရှင်ခမောင်ညူဘောကပေတာကတော့ဒီရလဟာအများစုအတွက်မျှတတဲ့သဘောတူညီချက်ဖြစ်တယ်လို့သုံးသပ်ပါတယ
်တင့်တင့်မျှတတယ်လို့ကျားတော့ယူဆတယ်နော်ဟိုနှစ်ဖက်စလုံးကတော့အတိုက်တာတစ်ခုတည်းအချုပ်ပေးကြတာပဲအလုပ်ရှင်ကလည်းနော်တိုက်တာတစ်ခုတည်းအလျှောက်ပေးရင်လုံသမားဘက်ကလည်းတိုက်တာတစ်ခုတည်းအလျှောက်ပေးပြီးတော့မှသလိုဖြစ်လာတာနော်ဆရာတော့တင့်တင့်မြတ်တာတဲ့အများစုတွေပေါ့နော်အများစုတွေတင့်တင့်မြတ်တာတဲ့လုံသားဖြစ်မယ်အများစုလက်ခံနိုင်တဲ့လက်ခံတဲ့လုံသားတစ်ခုဖြစ်တယ်လို့မြင်ပါပဲ
3,600သတ်မှတ်ချက်နောက်ပိုင်းလုံသမားတွေလောက်ခတိုးရခဲ့ပြီမဲ့အခြားရပိုင်ခွင့်တွေဆုံးရှုံးခဲ့တဲ့ဆိုတဲ့ဝေဖန်ချက်တွေကြောင့်အလုပ်ရှင်အလုပ်သမားတွေကြားမကြေလည်မှုတွေရှိခဲ့တာပါအခုလို4,800သတ်မှတ်လိုက်ပြီမဲ့လုံသမားတွေအပေါ်မှာမျှတတဲ့ဆက်ဆံရေးနဲ့လောက်ခလာစာအပြည့်အဝရယူဆိုရင်မိကြောင်းလုံသမားရေးဆောင်ရနေတဲ့အနာဂတ်အလင်းတန်းစုံမတ်အဖွဲ့ကမတ်တတအောင်ကပြောပါရယ
်ဒီနေ့ဒီအချိန်4,800နှုန်းသတ်မှတ်တယ်ဆိုလို့ရှိရင်လည်းပဲပေးကပေးတော့မရလို့အချိန်ကြီးမျိုးကိုလုံသမားတွေဖြန်ရမှဖြန်ရမယ့်အချိန်ကြီးမျိုးဒါလည်းဖြစ်လာနိုင်ရဲ့ဘာကြောင့်လဲဆိုလို့ရှိရင်ဒီနေ့ဒီဒုတိယဟာသမီးတစ်နှစ်စားလို့ရှိရင်တော့မှတနေ့ကိုအနည်းဆုံးသမီးတစ်နှစ်စားအထောင်ရှိရပေါ့နော်ဆိုတော့စသဖြင့်ဒီလိုမျိုးဖြစ်နေတဲ့အချိန်ကာလမှာဒီ4,800ဆိုတဲ့နှုန်းထားကအလုံသမားတယောက်တည်းအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်နောက်တစ်ခုကကြတော့ဘာဖြစ်လာလဲဆိုလို့ရှိရင်ကျမတို့ဒီပြန်ပြီးတော့ပေါ့နော်ခု2015မှာဖြစ်ခဲ့သလို3,600သတ်မှတ်ပြီးပြန်ပြီးတော့ဘယ်လမ်းကြောင်းကနေပြန်ဖြတ်မလဲဆိုတဲ့ကိစ္စမျိုးကလည်းပဲဒါ challenge တစ်ခုဖြစ်နိုင်တယ်လို့ကျမအနေနဲ့မြင်ပါတယ်စင်ကောချက်တစ်ခုဖြစ်နိုင်ပ
ါတရက်လောက်ခငွေကျပ်4,800သတ်မှတ်လိုက်ပြီမဲ့လုံသမားတို့တောင်းဆိုထားတဲ့ငွေကျပ်9,600ထက်မနည်းရရှိရေးအ ਨੇ ဆုံးအခကျင်းငွေနဲ့လုံသမားအခွင့်အရေးပူးပေါင်းဆောင်ရွက်ရေးကော်မတီကဆက်လက်လှုပ်ဆောင်သွားမယ်လို့ကော်မတီဖွဲ့ဝင်တဦးလည်းဖြစ်တဲ့မတ်တတအောင်ကဆက်ပြောပါတယ
်။9,600ထက်မနည်းဆိုတဲ့ကိစ္စကဒီကျမတို့ရန်ကုန်တိုင်းမန္တလေးတိုင်းစသဖြင့်ကျမတို့အလုံသမားတို့ကနေပြီးတော့တောင်းဆိုထားတာလည်းပဲပြီးခဲ့တဲ့2015
ตะคนละคู่เนี่ยมาตะมารุตั้งสุทาได้สิเดสุดท้ายอลุตะมารุอะญาสุเนี่ยอตันဖြစ်တယ်ဆိုတော့ခါကြတော့အားလုံးตะมารุပြန်ပြီးတော့ပေါ့เนาะပြန်စီဝေးပြန်ထိုင်ပြီးเนาะအတီးပြုပြီးတော့ตะมารุဟိုလှုပ်ရှားမှုတွေရှိလာမှာရှိလာမှာပါတင်းနေလာตะมารุအနေနဲ့ကတော့အားလုံးကဆက်မနေလောက်ခလာစာရရှိရတဲ့ဆက်လက်ပြီးတော့ပေါ့เนาะตะมารุတိုက်တွန်းလှုပ်ဆောင်သွားမှာ၄ရှိပါပါအလုပ်ရှင်အလုပ်တမအကြာအနေဆုံးလောက်ခ
ပရိပခအခြေအနေဆိုးဝါးလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လူ၆သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပရိပခနဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတပ်တွေဝင်လာမယ်ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးတောရရှင်ရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးဖို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့တောရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အမေအင်္ဂါနေ့ဒိုင်ရဲလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုဘက်ကသတင်းတွေကိုဆက်ပြီးတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာအမျိုးသမီးလူမှုရေးအဖွဲ့တစ်ဖွဲ့ဟာသူတို့ပတ်ဝန်းကျင်မှာရှိတဲ့အင်ဂျီယာမဲတွေအတွက်တချောင်းတို့ဖြာစီမံကိန်းတစ်ခုစတင်နေပါတယ ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာတော့ဟိုဆိုတော့မင်းကကျွန်တော်တို့ပုဂ္ဂလိကအမြင်နေနဲ့ကျွန်တော်တို့ချိန်နှံမှုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့ရှင်းနေရတော့ဟိုဆိုတော့မင်းကကျွန်တော်တို့ပုဂ္ဂလိကအမြင်နေနဲ့ကျွန်တော်တို့ချိန်နှံမှုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာတော့ဟိုဆိုတော့မင်းကကျွန်တော်တို့ပုဂ္ဂလိကအမြင်နေနဲ့ကျွန်တော်တို့
ငယ်ဆုံးအဖွဲ့ဝင်မှာ
I wanted to start a fundraiser of crocheting scarves or hats.
ဘဝတို့အုတ်ထုတ်တို့ကိုတချောင်းထိုးထိုးပြီးတော့အဖွဲ့ရန်ပုံငွေပွဲတစ်ခုလောက်လုပ်ချင်တဲ့ဆန္ဒကနေဒီလုပ်ငန်းကိုကျမတို့လုပ်ဖြစ်ကြတာပါ။ဒါပေမဲ့ပဝါရီအုတ်ထုတ်တေစာအင်ယာမဲတွေအတွက်ဖြားရီရက်ဖို့ကက်တလင်ရဲ့အမေကအကြံပြုပါတယ်။ချွတ်ချွတ်အိတ်ဟောင်းတွေကိုခြီအစားသုံးတဲ့အခါမှာသူတို့ထင်ထားတာတွေပိုးပြီးတော့ကန်ရခက်တယ်ဆိုတာကိုတွေ့ခဲ့ရကြောင်းကက်တလင်ဘက်ကပြောပါတယ်
။ I've dealt with like really thin yarn and really thick yarn but this is a completely different material.
ဒီမှာခြီတဲ့တချောင်းထိုးတွေကိုပဲထိုးဘူးလားဆိုတော့ချွတ်ချွတ်အိတ်တွေကိုကျိုးလို့သုံးရတဲ့အခါပြက်လိုက်ပေါက်လိုက်စံထက်တာတွေလည်းထွက်အပေါက်ထဲကနေကျိုးကိုပြန်ဆွဲယူလို့လည်းမရအစပိုင်းမှာအရန်ကိုလက်ဝင်ပါတယ်ဒါကြောင့်ပထမဆုံးတချောင်းထိုးဖြာတစ်ချက်ပြီးတဲ့အထိနာရီ40ကနေ50အထိတောင်ကြာခဲ့မယ်ထင်ပါတယ
်အခုတစ်နှစ်နီးပါးရှိလာချိန်မှာတော့အိတ်ခွန်ပေါင်း900 300တဲ့အခင်းတစ်ခုအတွက်နာရီ20လောက်ပဲအချိန်ပေးရပါတော့တယ်ကက်တလင်ဘက်ကာက
They're taking those bags, they're separating them out into colors so that we can make a white mat, a gray mat, a brown mat, a blue mat.
အဖွဲ့ဝင်တွေကအိတ်တွေယူလာပေးတယ်လို့အယောင်တူတွေလည်းခွဲပေးကြပါတယ်အိတ်တွေရဲ့လက်ကင်ဂွင်းနေရာကနေထက်ထုတ်ပါတယ်ပြီးတော့မှဟိုဘက်ဒီဘက်ဆက်ထုံးပြီးပလတ်စတစ်ကြိုးရှည်တစ်ချောင်းဖြစ်လာအောင်ကျစ်ပါတယ
်ဒီအမျိုးသမီးအဖွဲ့ဟာစေတောတက်တွေနဲ့တက်ကြီးရွယ်ဦးတွေကိုအဓိကထားပြီးတော့အကူအညီပါတယ်Moose အဖွဲ့ဟာ1888ခုနှစ်မှာအမျိုးသားတွေစတင်တည်ထောင်ခဲ့ပြီးအခုတော့ Moose အဖွဲ့ခွဲတွေဟာပြည်နယ်50လုံးမှာရောကမ္ဘာတစ်လွှားမှာပါရှိလာနေတာပါ Moose ဘုတ်အဖွဲ့ဝင် Murin Bagar ကအခုလိုပြောပါတယ
် Women came on board just sporadic they allow us to use their facilities
ဘုတ်အဖွဲ့ဝင်တဲ့အမျိုးသမီးတွေကပျောက်တိပျောက်ကြပဲပါပါတယ်အခုလိုကျမတို့ကစီမံကိန်းနဲ့ရန်ပုံငွေရှာမယ်ဆိုတော့အမျိုးသားတွေကသူတို့အစားအုပ်ကိုတုံ့ဝင်ပေးတာနဲ့အခုလိုလိုအပ်သူတွေကိုပြန်ပြီးတော့ကူညီနိုင်တာဖြစ်ပါတယ်Brenda Bell ကတော့အိမ်ယာမဲ့တွေအတွက်ညစာနဲ့အိတ်ဆရာစီစဉ်ပေးနေတဲ့အရေးပေါ်အကူအညီလိုသူတွေအတွက်ဘာသာပေါင်းစုံကူညီရေးအဖွဲ့ကဖြစ်ပြီး Moose အဖွဲ့ရဲ့ plastic အခင်းတွေကိုလက်ခံပါတယ
် They're very comfortable they keep them warm they're cushiony
ဆရာတွေကအနွေးတက်ကိုထိန်းထားပေးပြီးသုံးရတာကအတော်လေးကိုအဆင်ပြေပါတယ်နေ့လည်နေခင်သူတို့သွားချင်ရသွားတဲ့အခါလိတ်ခေါက်ပြီးတခါတည်းတွေ့သွားလို့ရတယ်လို့ပေါ့ပေါ့ပါပါရှိပါတယ်
အပြူသဘောဆောင်တဲ့တုံ့ပြန်မှုတွေကြောင့်တချောင်းထိုးပလတ်စတစ်အခင်းတွေဖန်တီးထုတ်လုပ်တဲ့ Moose အမျိုးသမီးအဖွဲ့ဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်းနဲ့အိမ်ယာမဲ့တွေအတွက်ဆက်လက်ကူညီပေးနေကြပါတယ်ရှင်
မခွန်ညိုပါရှင်စတီးထက်မာတဲ့တစ်သားအကြောင်းကိုတင်ပြပေးချင်ပါတယ်စတီးထက်ပို့ပြီးတော့ခိုင်မာပို့ပေါ့ပါတဲ့အပြင်ပို့ပြီးတော့မှဈေးသက်သာတဲ့စူပါပစ္စည်းတစ်ခုကတော့သိပ္ပံပညာရှင်တွေဓာခွဲကန်ကနေစမ်းသပ်ထုတ်လုပ်လိုက်တဲ့တစ်သားပဲဖြစ်ပါတယ် VOA သတင်းတောက်စတီးဗာရဂိုနာပေးပို့တဲ့သတင်းမအီတန်စင်ပြောပြပေးပါရှင်
ပါမန်တသားကိုပြောရည်ဒီထဲမှာဆင်ပြီးတော့အပူချင်းနဲ့အားပြရတဲ့ခါမှာတော့သုံးစားပူဆင်ပြီးတော့ဆေးသားပူဆင်ပါတသားကိုရမယ်အကြောင်းမေရလန်ကတို့ကပြောပြပါတယ်
Why interesting replacing steel and a carbon fiber
ဒီနဲ့ carbon fiber တွေကိုအစားထိုးနိုင်မဲ့ခိုင်မာတဲ့တသားဆောက်အုံတွေထုတ်နိုင်ဖို့စိတ်ဝင်စားပါတယ်အဆောင်တွေပူခိုင်မာပူပေါ်ပါပြီးကုန်ကြစေလေသက်သာစေမှာပါ
တသားကိုသုံးဆွဲတဲ့နီလန်တက်တွေကိုဟူကရှာဖွေနေပါတယ်သူလှုပ်ဖို့ကင်ဘက်တန်ကလေးနဲ့အတူအလင်းဖောက်နိုင်တဲ့အကြည့်အောင်တသားကိုလည်းထုတ်လုပ်ပါတယ်။စူပါတသားအကြောင်းတန်ကလေးကဆက်ရှင်းပြပါ
တယ်။
တသားကနှစ်သတန်းကျော်ကလေးကကဘာပေါ်မှာစားရှိနေပြီလေ။လူတွေကလည်းတသားကိုပရိဘောဂတွေအဆောက်အဦတွေမှာသုံးလာတာနှစ်သတန်းကျော်ရှိလာပါပြီ။တသားကိုသုံးလာတဲ့နှစ်ကြာလာတာနဲ့အမျှသူ့ကိုပိုအသုံးတဲ့မဲ့နီးတွေကိုလည်းဆက်ပြီးရှာနေတဲ့ဖြစ်ပါတယ်။
စူပါတသားဖြစ်အောင်ထုတ်လို့ရမှာအဓိကကြတာကတော့တသားမှာပါနေတဲ့ lignin လို့ခေါ်တဲ့ဓာတုပစ္စည်းတစ်စိမ့်တစ်ပိုင်းကိုချွတ်ရတာပဲဖြစ်တဲ့အကြောင်း Hugh ကရှင်းပြပါတယ
် So the lignin is like a binder
သဘာဝတသားမှာ drug တွေကိုတွဲတဲ့အနေနဲ့ lignin ပါဝင်ပါတယ်တသားရဲ့သိပ်သည်းစပုံများလာအောင်လုပ်ဖို့အတွက်ဆိုရင်လေကင်းတချို့ကိုချွတ်ပြဖို့လိုပါတယ်
။ဓာတ်ပစ္စည်းကိုသုံးပြီးတော့တသားမှာပါတဲ့လေကင်းတစ်ဝက်လောက်ကိုချွတ်ပြီးတဲ့နောက်ဒီတသားကိုတရက်လောက်ဖိထားပြီးရင်တော့ကားတွေ၊လေရင်တွေ၊ဒီအားကနေပြီးတော့ဆွမ်းအင်ထုတ်တဲ့ဒလက်တွေထိတော့သုံးနိုင်တဲ့ခိုင်မာပြီးတော့ပေါ့ပါတဲ့စူပါတသားကိုထုတ်လုပ်နိုင်မှာဖြစ်ပါတယ်။ဆက်ပြီးတော့လှုပ်ဆောင်ရမှာတွေအများကြီးရှိသေးပေမဲ့လည်းတစ်ချိန်ကျရင်တော့စတိထုတ်စက်ရုံတွေကိုစူပါတသားထုတ်စက်ရုံတွေကအစားထိုးနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်ရှင်။
မေးတန်စင်ပြောပြပေးသွားတာပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးသလိုဒီမိုကရက်တစ်မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲကြီးညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံကသဘုံထိန်ချုပ်ရာဂူတာအရှေ့ပိုင်းဒေသတွင်ကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရှင်တန်းဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့ကဒီကနေ့ပြောပါတယ်။ကုန်တင်က46ဆင့်ပါရှင်တန်းမှာတော့လူပေါင်း 28,500 အတွက်ဆက်နရိတ်ခန့်နဲ့ဆေးဝါးအထောက်ပံ့တွေတည်ဆောင်လာခဲ့ကြောင်း ICRC ရဲ့ဆီးရီးယားကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့အသက်ကယ်ချက်မှရေးအထောက်ပံ့ပစ္စည်းတွေကိုတော့တည်ဆောင်ခွင့်မပေးခဲ့ဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆန်ရယုံကပြောဆိုထားပါတယ်။ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ချားမျှတတဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ရခဲ့ရင်တော့အမေရိကန်ကိုတင်သွင်းနေတဲ့တမနီနဲ့အလူမီနီယံအပေါ်အခွန်အကြီးအကျယ်တိုးကောက်မဲ့အစီအစဉ်ကပြောင်းသွားနိုင်တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက်အပေါ်နိုင်ငံသုံးနိုင်ငံတို့လက်တလောဆွေးနွေးနေကြတာဖြစ်ပါတယ်။အီတလီရွေးကောက်ပွဲမှာတော့ပြက်ပြက်သားသားအနိုင်အရှုံးမရှိခဲ့တာကြောင့်ဒီကနေ့တင်းနှင်းလာနေမှာလွတ်တော်အမှတ်နေရာခမ်းမန်းချက်တွေနဲ့မရေမရာအခြေအနေဖြစ်နေပြီးအရင်ကတည်းကရှုပ်ထွေးနေတဲ့နိုင်ငံမှာညွန်ပေါင်းဖွဲ့ရေးညှိနှိုင်းချက်တွေကနောက်သတင်းပတ်တွေနဲ့ချီပြီးတော့အခြေယူရမှာဖြစ်ပါတယ်။တချိန်ကအစွန်းရောက်တယ်လို့ယူဆခံခဲ့ရသူတွေအများပြပါတဲ့လူကြိုက်များတဲ့ကိုယ်စားလှယ်တွေကိုမနေ့တင်းနှင်းကနေနေ့မှာအီတလီပြည်သူထက်ဝက်လောက်ကထောက်ခံမဲထည့်ခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညက်နေခဲ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Linus Ringlet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညက်နေခဲ့အစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေခဲ့အစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ line meter 1925 32နဲ့ line meter 190တို့ကနေဖက်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington, this is